Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ် September လ25ရက်တနင်္ဂနွေနေ့ညဖက်9:00နာရီ10:00အစီအစဉ်တွေကို line to meter 3051အပြင် line meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
အနည်းခတဲ့ကင်းကျင်းကြပါစေ။နောက်ဆုံးကသတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ထမောင်သားတို့ကတင်ပြကြမှာပါ။အီရန်ဘာဒါအီခေါင်းဆောင်အယာတိုလာအလီခါမေနီနဲ့အစိုးရကိုစန့်ကျင်တဲ့ကြွေးကြော်သံတွေအော်ပြီးသူ့ရဲ့ရုပ်ထုကိုသူ့မြို့မှာဆန္ဒပြသူတွေကမိရှို့လိုက်ကြပါတယ်။ဒေသစံတော်ချိန်မနေ့6:53မိနစ်မှာတာဒိုပစ်ဒုံးကြီးဒစင်းကိုမြောက်ကိုရီးယားကစန့်သပ်ပစ်လွှတ်လိုက်ပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့နိုင်ငံတော်စာပနာခန်းနာကိုတက်ရောက်ဖို့တိုးချိုမှရှိတဲ့မြန်မာတန်ယုံကိုဖိတ်ကြားတာပေါ့။မြန်မာတရုတ်ဝန်ထမ်းဟောင်းတယောက်ကစနေနေ့ကဝေဖန်လိုက်ပါတယ်မန္တလေးလေ
ကောင်းပါပါရှင်တောင်ကိုရီးယားမြန်မာတန်ယုံရှင်မမြန်မာတွေနဲ့တောင်ကိုရီးယားနိုင်ငံသားတွေဆန္ဒပြနေကြတဲ့တဲ့တင်ကိုလည်းကြားဖို့ရှိပါတယ
်ခလေးသူတွေကိုစစ်ကောင်စီကနေပြီးတော့မြန်မာတရုတ်ရဲ့ရဲရင်နဲ့ဘုံချင်းတိုက်ခိုက်တဲ့အတွက်ကြောင့်မလို့လုံးတဲ့လုံးရက်ကိုကန့်ကွက်တယ်ရှုတ်ကြတယ်ဆိုတဲ့အကြောင်းကို
အပြည့်အစုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ကြာအပြင်လွန်ခဲ့တဲ့7နှစ်ကျော်ခရက်ကအိုးအိမ်ဆုံးခွာနေရတဲ့တင်းချီတဲ့ကချင်ဒုက္ခတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ကယူရန်ဒေတာမှာစားငံရေးဝယ်ရမှုကြောင့်ကောက်ပဲတည်နံတွေပြန်နေရတဲ့အကြောင်းသတင်းဆောင်ပါကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထက်ကသုတနဲ့ထူးခြားဆက်များသတင်းများအစီအစဉ်ကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။အီရန်ဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီနဲ့အစိုးရကိုစန့်ကျင်တဲ့ကြွေးကြော်သံတွေအော်ပြီးသူ့ရဲ့ရုပ်ထုကိုသူ့မြို့မာရှတ်မှာဆန္ဒပြသူတွေကမိရှို့လိုက်ကြတာကိုလူမှုမီဒီယာတွေမှာတွေ့နေရပါတယ်။မြို့တော်တီဟရန်ပါဝင်အီရန်နိုင်ငံတလွတ်မြို့ပေါင်း133မြို့မှာဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီရဲ့ရုပ်ပုံတွေကိုမိရှို့တာပါဝင်ပုံစံအမျိုးမျိုးနဲ့အီရန်ပြည်သူတွေကဆန္ဒပြနေကြတာပါကုလသမဂ္ဂထွေထွေညီလာခံကပြန်လာတဲ့အီရန်သမ္မတအီဘရာဟင်ရိုက်စီဟာအစိုးရထောက်ခံသူမိသားစုတစုဆန္ဒပြပွဲအတွင်းမှာသေဆုံးသွားတဲ့သတင်းကိုတွေ့ရှိပြီးတဲ့နောက်ဆန္ဒပြပွဲတွေအပေါ်အစိုးရကပြက်ပြက်သားသားတုံ့ပြန်အရေးယူရမယ်လို့ပြောပါတယ်။လူကြိုရေးတပ်ဖွဲ့တွေဟာသူ့ပြည်နယ်မှာပြိုကျမဲ့အခြေအနေစိုက်နေပြီလို့ဂီလန်ပြည်နယ်ရဲချုပ်အဇီဇိုလာမလိခီကအစိုးရမီဒီယာတွေကိုပြောပါတယ်။ဂီလန်ပြည်နယ်မှာလူ900ကျော်ကိုဖမ်းဆီးထားတယ်လို့သတင်းတွေကဆိုပါတယ်။ကရစ်ပြည်နယ်ကအာစတာဗေးမြို့မှာဆန္ဒပြသူတွေကလုံခြုံရေးတပ်ဖွဲ့တွေထက်အင်အားသာလွန်ပြီးထိမ့်ချုပ်ထားလိုက်ကြပါလေ။ဒီနေ့ဆန္ဒပြပွဲက2018-2021နဲ့မတူပဲဘာသာရေးခေါင်းဆောင်အလီခါမေနီနဲ့အစိုးရပြုတ်ကျရေးကလွဲလို့ဘာတောင်းဆိုချက်ကိုမှမတောင်းဆိုကြဘူးလို့အီရန်အရေးသုံးသပ်သူအလီနူရီဇာရီက VOA ကိုပြောပါတယ်။
ဂရီးနိုင်ငံအေသင်မြို့မှာရှိတဲ့အီရန်တန်ယုံကိုဒီနေ့မှာဓာတ်ဆီထည့်ထားတဲ့ပလင်းနဲ့လုပ်တဲ့လောင်စာဘုံးနဲ့ပစ်သွားတယ်လို့အေသင်သတင်းဌာနကပြောလိုက်ပါတယ်။စနေနေ့ညသကောင်းကျော်တနင်္ဂနွေနေ့မနက်ပိုင်းတနာရီမှာမျက်နှာကိုမျက်နှာဖုံးကာထားတဲ့မော်တော်ဆိုင်ကယ်မောင်းလာတဲ့သူ၂ယောက်ကပစ်သွားတာဖြစ်တယ်လို့ဂရီးရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဘုံးဟာတန်ယုံနိုင်ငံကိုထိပြီးကွဲသွားခဲ့ပြီးမဲ့ထိခိုက်ပျက်စီးတာတော့မရှိဘူးလို့ဆိုပါတယ်။အီရန်နိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကမာဆာအမနီဆိုတဲ့အမျိုးသမီးကိုရဲကဖမ်းဆီးထိန်းသိမ်းထားစမှာတည်ဆုံသွားပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေကိုအီရန်အစိုးရကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အပေါ်မှာပြစ်တင်ရှုတ်ချတဲ့အနေနဲ့လဲမနေ့စနေနေ့တုန်းကတော့အေသင်မြို့လယ်ကောင်ကစင်တက်မှာရင်းပြမှာလူ100လောက်စုဝေးပြီးတော့အီရန်နိုင်ငံအပေါ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အီရန်မျိုးသမီးတွေကတော့သူတို့လည်းအမနီနဲ့ဒူတသားတဲ့ရက်ရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့သူတို့ရဲ့သဘင်တွေကိုညှက်ပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ကျွေးရိုင်းမြောက်ပိုင်းပြည်နယ်တချွန်းဒေသကနေဒေသစံတော်ချိန်မနက်6:53မိနစ်မှာတာတိုပြစ်ဒုံးကြီးဒစင်းကိုမြောက်ကိုရီးယားကပြစ်လွှတ်လိုက်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။7မိနစ်မပြည့်ခင်မှာကျလာခဲ့တယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဆိုပါတယ်။အရှေ့ပိုင်းစင်ပေါ်မြို့ကနေပရင်းတပ်ဒုံးကြီးဒစင်းကိုရေကုပ်တင်းမော့ကပြစ်ဖို့မြောက်ကိုရီးယားကပြင်ဆင်နေတဲ့လှုပ်ရှားမှုတွေတွေ့ရှိခဲ့ကြောင်းဒီရင်တရက်ကတောင်ကိုရီးယားသမ္မတရုံးကသတိပေးခဲ့ပါသေးတယ်။2022ခုနှစ်အတွင်းတောင်ကိုရီးယားကပယ်ထိန်တာဒုံးကြီး32စင်းကိုပြစ်လွတ်ခဲ့ပြီးပါပြီ။ဒေသတွင်းအမေရိကန်နဲ့မဟာမိတ်တွေရဲ့ကာကွယ်ရေးကိုထုတ်ပေါက်နိုင်မဲ့ဒါဒိုပြစ်ဒုံးကြီးတွေရောအမေရိကန်ပြည်ကိုပြစ်မှတ်ထားနိုင်တဲ့တာဝေးပြစ်ဒုံးကြီးတွေကိုပါစမ်းသပ်ပစ်ခတ်ခဲ့တာပါ။ American nuclear da adong le tin tin bo USS Ronald Reagan ha die pa saw ba ma taw korea nai nga pu san myo ko yauk chi la ye ba le le ni twin parama song chein phit taw korea kan ho kat khe da ba myaw pai myaw korea ye nuclear season ne patat bi swin ne nyi nai bo phwin da de lo american ga do pyo ba de da bi me american ma yan lo de mu wa ra twe chi ni de lo myaw korea ga pyo bi swin ne bo ko li li pyu tha ba de
Italy nine gamma dine tenang low tied on a polyman week out boy go chimpa navy or Italy nine and dari less satin maybe nijabi shibare dine chimpa a polyman week out boy ma so yaw laya wadi diga nayame lala she navy dot daha dudiagava sent now my ma but a mazo chain so yaw laya wadi so ya pilabo udini bare lulu sitani maro Georgia Maloni net to my Italy now partyga shigani usa ni the elu popia nibare Mayondrego, Dimana Kananaiga, Satin, Ponle Cabido, Nya Satanai, Mara, Mayon Payma, Pibare. Aina Mara, May Dodarigo, Satin, Mapibi, Canoeala de Guru, Delani, Sova, Machina, Tama, Pibare. The Gallo, Maloniza, Nayaga, Messuna, Dumaha, Lina, the Maima, Mute Media, Pramazo, Winjijo, Pilamaba. The Manu Mausuya, Puebo Garo, the Limba, the Nechichana, Nelule, Kamani Jabare.
ဒီနိုင်ငံမှာစုစုပေါင်းမဲပေးနိုင်သူအရေတွက်က50တသန်းနေပါရှိပါတယ်ခင်ဗျာ။ဒီလိုအမေရိကန်တန်ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ၅လိုမီတာ30နှင့်ကီလိုဟတ်6.55နဲ့9.15
ကီလိုဟတ်6.9ကနေပြထုတ်လွှင့်ပေးနေပါရှင်။တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။ကွာလွန်တူဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေးရဲ့နိုင်ငံတော်စာပနအခမ်းအနားကိုတက်ရောက်ဖို့တိုးချိုးမှရှိတဲ့မြန်မာတန်ယုံကိုဖိတ်ကြားခဲ့တဲ့အတွက်မြန်မာတန်ယုံဝန်ထမ်းဟောင်းတယောက်ကစနေနေ့ကဝေးဖန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင် Hong U on Sumo go twist of Minya be the but the Japan Times the Zinzaga twist of Minya Tadawa. American Judia Tamla Kamala Harrison, Australia Winjo, Anthony Albanese Toguru. Nanya Suya Kosela Rene to Japanga Sayam Yamatan Mati Uso Hango Teoquin Pudaha. Sick on sea net, not on the set, not set the Kune, February La Anna Themugo, a theme, Pua Yau Telu. Then the Mahon Uon Sumuga, Georgia Valle. Bojo Jiriga Nanganaga, a thigh wingani, dear win, three ma Purago, Lojin Javare, Anna Daylight Dago, Lekans, Jin Javarello, Uon Sumuga, Suare. Japana Yam, Yamariga, Sitaka, Balo, Duguma, Mapecha, Ze Loba Budo, Duga, Piovare. Yamananga, Dom Yamaga, Muda, Nunue, Suya, and Ujigo, Takwan Jare, a tie. Nangano Sabanago, Deabo, Sitaku, Pejara, ha, Yamadi, the Tretto, Mamiataya, Yau de Lu, Uon Sua, Yusavare. Did any magi sabanama, Yamago, Mapai Jagere, Dain Chabangale, Low Sambo, Duga, Taiton Dobare?
Yamanga Bawe, Ukraine, Cameron, and Anima, Nina Yabu, suit down the Elo, Bohemingi, Francesca, Dine, Piocha, Libare, Bohemingi, Ha, Ili, Nanga, Town Bango, Dine, Toyo, Kazin, Dwayne, Elo, suit down get up, Pibido, Yamanga, and Epata, Bido, Agulu, Piocha, Gavare. Kawawaga, Pietanari, Miabiago, Senzare, Kama, Himananga, Jangule, Senza Mivare, Delau Mimia Bido, Chesia, Gounde, Nanga Ha, Longer, Nenejo, Kala, Dwayne, Soare, Lanagan, Bripakari, Net, Jampamu Danigo, Kangaya Bido, Tobi Male, Tigati, Sombi, Oeni, Songqua, Tabi, Gejavare, Guruba Male, Satin, Jangu, Lijangani, Bika, Daikai Kelu, Kaling, Eri, Tisoya, Nepata Bile, Chagayavare. Gusoyan Jonego, Jeka Daikai, Bongerari Ha, Ki, Zijan Kulu, Pila Nivare, Dikling Eddie and Udanego, Jajavazi, Dilu, Pisu, Muri, Pipu, Mulu, Ababulu, Bowie Haminiga, Dojadora, Pibare, Bigger, Drembaga, the Gainai, the Bayamunet, Layagun, Chiago, Sikon Sibaga, Lijongani, Jeka Daikai Kera, Ponjama Satin, Yakling Eddie, Miapiati, Song Togevare. Oh, Hammy Francis, Yamanangu, Natan Sakuna Kunika, Layoke Bido, Yamanangan Bada ပြီးခဲ့တဲ့ကျွန်လာတုန်းကတော့မြန်မာနိုင်ငံမှာပဋိပက္ခတွေကြာပြည်သူတွေအသက်အိုးအိမ်စည်းစိမ်တွေဆုံးရှုံးနေရတာကြောင့်မြန်မာပြည်သူတွေလူကုန်သိက္ခာနဲ့အသက်ရှင်ရပ်တည်ခွင့်ကိုလေးစားဖို့ကိုလည်းတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ
။တိုင်ဖုန်မုန်တိုင်းဟာမုန်တိုင်းနိုရုဟာဖိလစ်ပိုင်အရှေ့မြောက်ပိုင်းကမ်းခြေကိုဒီကနေ့ညနေပိုင်းကပိုလီလိုကျွန်းကဘာဒီယုစ်မြို့ကိုဝင်ရောက်သွားခဲ့ပါတယ်။လူများစွာကိုနေရာရွှေ့ပြောင်းပေးခဲ့တဲ့တိုင်နှုံးတနာ121မိုင်နှုန်းရှိပြီးလေပြင်းဟာ149မိုင်နှုန်းထိကျရောက်ခဲ့ပါတယ်။ဆီယရာမက်တာတနန်းတွေကိုစိတ်မဲ့လို့ဖိလစ်ပိုင်မိုးလေဝသကခံမှန်းပါတယ်။လိုင်းတွေက7အမြင့်ထိကြီးခဲ့တာပါ။စနေနေ့တုန်းက53မိုင်ပဲရှိခဲ့တဲ့ဒီမုန်တိုင်းက24နာရီအတွင်းကြောက်မဲ့ဖွယ်ပြင်းအားကိုရောက်ခဲ့မယ်လို့ဖိလစ်ပိုင်မိုးလေဝသကခံမှန်းခဲ့တဲ့တိုင်အင်အားကြီးမားလာရတာဖြစ်ပါတယ်။မုန်တိုင်းကလူဆုံးကျုံးကိုဖျက်သွားပြီးတနင်္လာနေ့မှာတောင်တရုတ်ပင်လယ်ကိုဝင်ရောက်သွားမှာဖြစ်ပါတယ်။ဒီပတ်နောက်ပိုင်းမှာဗီနက်နမ်ကိုဝင်ရောက်မယ်လို့ခံမှန်းထားတာပါ။
Caribbean ပင်လယ်ထဲမှာအပူပိုင်းမုန်တိုင်း Ian ဟာအားကောင်းလာနေပြီးတော့လာမယ့်ရက်တွေအတွင်းမှာအင်အားဖြင့် Hurricane မုန်တိုင်းအဖြစ်ပြောင်းလဲလာနိုင်တာကြောင့် Florida ပြည်နယ်တစ်ခုလုံးကိုအရေးပေါ်အခြေအနေဖြစ်ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကကြေညာလိုက်ပါတယ်။ကနဦးမှာတော့ခရိုင်နာဒါဇင်လောက်ကိုပဲအရေးပေါ်အခြေအနေထုတ်ခဲ့ပေမဲ့မနေ့စနေနေ့ကတော့ပြည်နယ်တစ်ခုလုံးကိုကြေညာခဲ့တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကလည်း Florida ပြည်နယ်ကိုအရေးပေါ်အခြေအနေအဖြစ်ကြေညာလိုက်ပြီးတော့အမိမေလုံခြုံရေးဌာနပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ကိုလည်းမုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေနဲ့အကူအညီပေးရေးအစီအစဉ်တွေကိုလှုံ့ဆော်ကြဖို့အတည်ပြုလိုက်ပါတယ်။ဒါ့အပြင် Florida ပြည်နယ်ကို September 29ရက်နေ့မှာသွားဖို့လှုံ့ထားတဲ့အစီအစဉ်ကိုလည်းမုန်တိုင်းကြောင့်ဖျက်လိုက်ပါတယ်။ Florida အုပ်ချုပ်ရေးမှူးကတော့ပြည်နယ်တွင်းမှာနေထိုင်ကြတဲ့သူတွေကိုမုန်တိုင်းအတွက်ပြင်ဆင်ထားကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
ဒီကနေ့ထိတ်တန့်ရောက်သတင်းတွေကိုတော့ဦးတင်မောင်တန်းနဲ့ကိုရနိုင်တို့ကတင်ပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့မယ်စကိုင်းတိုင်းတပည့်ရင်မြို့နယ်လက်ရက်ကုန်းကြီးရွာမှာဒေသခံတွေဖွင့်လှစ်ထားတဲ့ကုရုကုဒစာတင်ကြောင်းတစ်ကြောင်းကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာနိုင်ငံမြန်မာနဲ့ကိုရီးယားနိုင်ငံသား900လောက်ဆန္ဒပြပါရတယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုမှာကလေးငယ်တွေတေဆုံခဲ့တဲ့လောက်ရက်နဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ရုံးနဲ့မြန်မာတပ်ရုံးရှေ့မှာကန့်ကွက်ဆန္ဒပြတာပါ။မအေးအေးမကသတင်းပေးပို့ထားပါရတယ်။
စကိုင်းတိုင်းဒီပေးရင်မြို့နယ်လက်ရက်ကုန်းကြီးရွာမှာဒေသခံတွေဖွင့်လှစ်ထားတဲ့ကိုထူကိုတစာတင်ကျောင်းတစ်ကျောင်းကိုစစ်ကောင်စီကစက်တင်ဘာလ16ရက်နေ့ကလေကျောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အတွက်ကလေးတငယ်တွေတိတ်ဆုံးမှုဖြစ်ခဲ့တာပါအပြစ်မဲ့ကလေးတငယ်တွေကိုအစုလိုက်အပြုံလိုက်တက်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ရှုတ်ချတဲ့အကြောင်းကိုရီးယားနိုင်ငံသားတွေကမြန်မာနိုင်ငံသားတွေပါစက်တင်ဘာလ25ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်အမျိုးသားညီညွတ်ရေးအစိုးရကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဥယျာဉ်နိုင်ထုံးကတော့အခုလိုပြောပြပါဗျာ
။လူတွေကလေးသူငယ်တွေကိုစစ်ကောင်စီကနေပြီးတော့ပညာမတရားရဲရဲရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မလို့လုံးတဲ့လုံးရက်ကိုကန့်ကွက်တယ်ရှုတ်ချတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကိုရီးယားနိုင်ငံမှာရရှိနေကြတဲ့မြန်မာပြည်သူပြည်သားတွေနဲ့အတူကိုရီးယားအစိုးရမှသောအန်ဂျီအိုဖွဲ့စည်းမှပူးပေါင်းပြီးတော့အခုလိုစာသာသာနေကြတာဖြစ်ပါတယ်။စစ်တပ်ရုံးရှေ့တက်တဲ့မှာကျွန်တော်စာသာသာဝင်ပြည်လို့ပါတယ်ပြီးတော့စစ်တပ်ရုံးရဲ့တကားပေါ်မှာရှေ့မှာပဲကျွန်တော်တို့ဒီတရင်းသာရှင်းလင်းဝတ်ချက်ကိုပြည်လို့ပါတယ်စစ်ကောင်စီရဲ့တိုင်ရုံးကိုကိုရီးယားပြည်တော်မှာလို့မရှိဘူးအများဆုံးထောက်ပံ့သွားပေးဖို့အတွက်ကိုရီးယားပြည်သူပြည်သားတွေကဆက်လက်ပြီးတော့တောင်းဆိုသွားမယ်ဆိုတဲ့အကြောင်းလေးကိုပြောခဲ့ပါတယ
်ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတူဦးဖြစ်တဲ့မြမဒီမိုကရေစီကွန်ရက်ရဲ့ဥက္ကဋ္ဌကိုရီးယားနိုင်ငံသားဂျောင်ပေါင်လက်ကတော့ကိုရီးယားဘာသာစကားနဲ့အခုလိုပြောသွားပါတယ်
看你认真跟他女朋友，他你说他哪绝对应该说什么？还他哪里有在讲你哪里啊？那都会有触碰你啊？有他不然呢？
မြန်မာစစ်တပ်ဟာပြည်သူကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းဥက္ကဋ္ဌဂျောင်ပေါင်လက်ကအခုလိုပြောပါတယ
်။ Condemn Canyon ကိုမြင်တဲ့ခြေဆံကဆင်းမြန်မရှိခဲ့စစ်တပ်ဆိုတာပြည်သူရဲ့တဟိုစီးတဲ့ကိုကာကွယ်ပေးရမယ်တာဝန်ရှိပါတယ်။ဒါပေမဲ့အခုစစ်တပ်ကဒီကပြည်သားတွေကိုရရဆက်ဆက်တပ်ဖြတ်နေတဲ့ဒီကြောင့်မလို့ဒါအင်မတန်ရုပ်မာတယ်အင်မတန်ဆိုးသွမ်းတဲ့ကောင်တွေဖြစ်ပါတယ
်။ကိုရီးယားပြည်သူတွေဟာမြန်မာပြည်သူတွေနဲ့အတူရှိနေမယ်လို့လည်းဂျောင်ပေါင်လက်ကဆက်ပြောပြပါတယ
်။ဒီမှာခွန်တွေကရှင်းနေမယ်ခွန်ဆက်နေစင်တာကိုရီးယားပြည်သူတွေကမြန်မာပြည်သူတွေကိုတောက်လျှောက်ထောက်ခံပေးသွားပါမယ်ပံ့ပိုးပေးသွားပါမယ်အတူတကွမြန်မာပြည်သူတွေရားရည်ဒီတိုက်ပွဲဝင်သွားပါမယ်မြန်မာနိုင်ငံသားတွေအားတင်းတာပါလုံးဝမလျှော့ဘဲနဲ့ဒုက္ခစီရရှိရင်ဒီအဆုံးထိတိုက်ပွဲဝင်သွားပါ
မ မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာရေးကိုကိုရီးယားအစိုးရနဲ့ကိုရီးယားနိုင်ငံသားတွေကထောက်ခံအားပေးမှုတွေရှိခဲ့ပြီးကိုရီးယားဘုံတော်ကြီးတွေကလည်းအခုလိုမျိုးကလေးတငယ်တွေကိုလေကြောင်းကနေဘုံကျဲတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ကပဲမြန်မာတရုတ်ရှိမှာကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုမှာကလေးတငယ်
12ဘာဝင်လူဆက်တုံးတည်ဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့မဟုတ်ဘူးလို့ညင်းဆိုထားပါတယ်ရှင်။မအေအေမာပါရှင်ခုတော့ကချင်ပြည်နယ်ဘက်ကသတင်းဖတ်ဆက်ရအောင်ပါ။တကြောပြန်ကချင်စစ်ပွဲတွေကြားဆဲဆုနဲ့တခုကျော်IDP ဒုက္ခဒေစကန်တွေနဲ့ခလုံးတွေရတဲ့ကချင်စစ်ပြေးရှောင်ဒုက္ခဒေတွေနေရ ံဟွာခရရတဲ့တင်းချီတဲ့ကချင်းဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ပါတယ်။ကချင်းပြည်နယ်ထဲမှာကချင်းလူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်းလူမျိုးရေးတပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားမှာ1994ကနေစလို့18နှစ်တာအပြည့်ရက်ပြီးတဲ့အချိန်2011ခုနှစ်ကနေစလို့တကြောပြန်စစ်ပြန်ပြီးတော့ဖြစ်ခဲ့တာဒီနှစ်ဆိုရင်တော့17နှစ်ပြည့်ပါပြီ။အခုချိန်အထိလဲကချင်ပြည်နယ်ဝိုင်းမော်စတုံးဖားကန့်ဆယ်စင်းကာမိုင်းစားတဲ့ဒေသတွေမှာကချင်လက်နက်ကိုင်တပ် KIA နောက်ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီတပ်တို့ကြားလေကြောင်းသုံးပြီးတိုက်တဲ့အထိတိုက်ပွဲတွေပြင်းထန်နေစေမှုအနေမြင်မတည်ငြိမ်သေးလို့ကချင်ပြည်နယ်တွေက IDP စစ်ဆောင်စခန်းတွေမှာခိုလုံနေထိုင်ရတဲ့ဒုက္ခသည်တွေရဲ့နေရပ်ပြန်ရေးကတော့မရေမရာဖြစ်နေပါတယ်။ကချင်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်နယ်မြေအတွင်းမှာခိုလုံနေထိုင်နေတဲ့ IDP တွေအစိုးရထိန်းချုပ်နယ်မြေတွေကဒုက္ခသည်စခန်းတွေထဲမှာခိုလုံနေထိုင်သူတွေနောက်တရုတ်နယ်စပ်တွေမှာခိုလုံနေထိုင်သူတွေစုစုပေါင်းတသိန်းကျော်အထိရှိနေပါတယ်။ကချင်စစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးစီစဉ်ပေးနေတဲ့နောက်ဆုံးအခြေအနေကိုကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီဆောင်ရှောက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ် KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာကလမ်ဆမ်ဆောင်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်။
ပြန်ဖို့ကျွန်တော်တို့ဆုံးဖြတ်ထားတာရှိတယ်ပြန်တဲ့နေရာတွေတော့ပြန်သွားကြပြီဒါပေမဲ့အတီးတကျနေထိုင်ဖို့ကြတော့နည်းနည်းကျွန်တော်စနောက်ဖြစ်နေတယ်အခြေအနေကပြင်ပမှုမရှိတော့သူတို့ရဲ့ပြန်မှုကနည်းနည်းလုံခြုံမှုမှာအမခံချက်ပြီးဖို့ခက်နေတယ်ကျမ
ဟုတ်ကဲ့အဲ့တော့ဆရာတို့ဘယ်လိုများစီစဉ်ထားပါလဲရှင်အဲ့ဒီကိစ္စကိုလေဟုတ်ကဲ့
ကျွန်တော်တို့ကတော့သူတို့ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာကျွန်တော်တို့ကတော့အခုလုတ်ဆောင်မှုတွေတော့ရှိနေပါလေဒါမဲ့တိတ်တွင်တွင်ကြဲကြဲတော့မလုတ်နိုင်ဘူးပေါ့ဘာကြောင့်လဲဆိုတော့အခုပြန်မဲ့ခီးလန်းတွေမှာလည်းအစားအသောက်တွေရာတို့ဖျက်သွားဖျက်တာတွေကလည်းနည်းနည်းဟိုအနောက်ဆက်တွေဖြစ်နေတယ်ဆိုတော့သွားလာမှုတွေမှာရောနောက်လေးကြီးလုံချုံရေးဘက်မှာရောတိတ်ကြီးမှအားရစရာတော့မရှိဘူးပေါ့ဒါကြောင့်မကျွန်တော်တို့ကလည်းတိတ်ကြီးမှတွန်းအားတော့ဟိုမပေးနိုင်ဘူးပေါ့အခုချိန်မှာ
ဟုတ်ကဲ့ဆရာဟုတ်ကဲ့
အဲ့တော့အဲ့ဒီအခြေအနေကဖြစ်နေပါတယ်
အဲ့တော့အဲ့လိုအခြေအနေဖြစ်နေတော့ဆရာဟိုဒီကမ်းနေထဲမှာကြံနေအောင်မဲ့ဒီ IDP တွေအတွက်ကောဆရာတို့ဘာတွေများကူညီဆောင်ရွက်ပေးနေတာတွေရှိပါလဲရှင
်အော်အခုတော့ကျွန်တော်တို့ဒီ HDD ပေါ့ဒီလူမှုကေဆေးရေးကျွန်တော်တို့ KBC က HDD တွေကလည်း INGO တွေနဲ့ဆက်တွေ့ပြီးမှရတဲ့အကူအညီတော့ပေးနေပါတယ်အထူးသဖြင့်တော့ကမ္ဘာစားနပ်ရိက္ခာ WSD ရဲ့ပတ်ပတ်မှုတွေနဲ့တော့ပေးနေပါတယ်
ဟုတ်ကဲ့ဆရာဟိုဂျပန်ကအကူအညီတွေနဲ့ပတ်သက်လို့ရောဆရာဒီအခုဒီဆာဆာကာဝါတို့ရှိဘက်ကနေကူညီတာလည်းရှိတယ်ဆိုတော့သူတို့ရဲ့အကူအညီကရောဘယ်လိုအခြေအနေရှိပါလဲဆရာ
ဂျပန်ရဲ့အကူအညီမှုက construction တွေကတော့ပြီးသွားပြီဆိုတော့နေတဲ့လူတွေနေကြပြီပေါ့
ဟုတ်ကဲ့
နောက်သူတို့ရဲ့ဒီအသက်မွန်းကြောင်းဒီ livelihood ဘက်မှာတော့သူတို့ပြန်မှပဲဟိုအပေါင်းထည့်ဖို့လို့ရမယ်ဆိုတော့ဂျပန်နဲ့တော့ကျွန်တော်အဲ့ဒီဆင့်လောက်မှာပဲရှိသေးတာပေါ့ပြည်ကူညီတဲ့အစဉ်ပိုင်းမှာကြတော့အခုနောက်တောင်းယူရဲ့ဒီလူမှုကိစ္စရေးဖွံ့ဖြိုးရေးတာဝန်ခံတဲ့ CDC ရဲ့အကြီးအကဲမှုတော့ပဲဆက်ပြီးဆောင်ရွက်မှုရှိမလားမရှိဘူးလားဆိုတော့အဲ့ဒီဆုံးဖြတ်ချက်မှာပါညွှန်မှုပြပါတယ
်ဟုတ်ကဲ့ပါ
ဒီတော့ကကျွန်တော်တို့တစ်ချက်တုန်းကကူညီခဲ့တာတော့ဒီဆောင်ရွက်ပိုင်းကတော့ပြီးသွားပြီးမှအသက်မွန်းကြောင်းဘက်ကတော့ကျွန်တော်တို့ပြန်တော့လုပ်ဖို့ရှိနေကြတယ်
ဒီလိုမျိုးတိုင်းနဲ့ချီတဲ့ကချင်ဒုက္ခသည်တွေဟာဆယ်စုနှစ်တခုကျော်လောက်အထိဒုက္ခသည်စခန်းတွေထဲမှာပဲခိုလုံနေထိုင်ကြရတဲ့အတွက်သူတို့အတွက်စိန်ခေါ်မှုအခက်အခဲတွေဟာလည်းတနေ့တခြားပိုကြီးမားလာနေတယ်လို့ကချင်စစ်ဆောင်တွေကြုံရတဲ့အခြေအနေကိုတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကတရားခွင်တစ်ခုမှာတရားသူကြီးကိုချိန်ခွင်ပြတ်ပေးမှုနဲ့ထောင်ချခံရဖို့သူကချင်အရေးတက်ကြွလှုပ်ရှားတဲ့ကိုပေါ်လူက VOA မြန်မာပိုင်းကိုပြောပါတယ်
ဒီရတဲ့လောက်ကတော့အခု ဒီသူတို့ humanitarian နဲ့ပတ်သက်ပြီးမှသူတို့လိုအပ်တာတွေရှိတယ်နေထားရှိတာပေါ့ဘာဖြစ်လို့လဲဆိုတော့အခုကဒီနိုင်ငံရေးအခြေအနေမကောင်းတော့သူတို့လူကန်စားတော့တဲ့အခြေအနေပိုင်းနေပြီးအခုကကုန်ကျစရိတ်တွေတက်တော့အဓိကကသူတို့ကျမ်းထဲမှာနေတဲ့သူတွေကဒီ humanitarian နဲ့ပတ်သက်ပြီးမှဒါလေလိုအပ်တဲ့ဟာတွေရှိတယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့သိရတာပေါ့
ကျမတခုသိချင်တဲ့ဟာကအခုဒီကချင်ကဒီစစ်ပြေးဒုက္ခတွေကနှစ်ကတော်တော်ကိုကြာနေတဲ့အနေအထားမှာရှိတာပါ
2017
ခုနှစ်ကဆယ်နှစ်ကျော်သွားပြီပေါ့နော်ဆိုတော့ကျန်တဲ့ဒီကဗမာပြည်တပြည်လုံးမှာကလည်းလက်တလောစစ်ပြေးဒုက္ခတွေကအများကြီးဖြစ်နေတယ်ဒါပေမဲ့ကချင်မှာရှိတဲ့ဒီစစ်ပြေးဒုက္ခတွေကအခု10နှစ်တခုတောင်ကျော်နေပြီဆိုတော့သူတို့အတွက်အဓိကဘာတွေများအခက်အခဲတွေရှိနိုင်မလဲပေါ့နော်ကိုပေါ်လူတို့သိတဲ့လောက်လေးပြောပြပေးပါနောက်သူတို့ဘာများဝိုင်းပြီးလုပ်ပေးလို့ရနိုင်မလဲပေါ့နော်သူတို့အတွက်ဟုတ်ကဲ့
အဒီကကျွန်တော်အမြင်ပေါ့နော်အာနာမတင်းခင်ကဒီ KMSS တို့ KBC တို့တို့ KXCC ကနေဥဆောင်ပြီးမှဒီ return နဲ့ resettlement ကိုတို့လုပ်ကြတယ်တို့တောင်ရလည်းပဲဒါလက်တွေ့ရှစ်ဆောင်ကြီးရဲ့အတံမပါဝင်ဘူးပြီးရင်ဒီငင်းချမ်းရေးထရောက်ငင်းချမ်းရေးဆိုတဲ့ဟာကိုမတီးဆောက်ထားနိုင်ဘူးဆိုရင်အချိန်မရွေးရစစ်တမ်းဖြစ်ပြီးမှIDB တံဖြစ်သွားနိုင်တဲ့အနေအထားရှိရဲ့အဲဆိုတချို့နေရာတွေမှာဒီ project ကရအိမ်နေဆောက်ပြီးမှဟိုပြန်ခိုင်းတဲ့ဟာတွေအကူကအိမ်ဆောက်ထားပြီးမှမနေတဲ့ဟာတွေလည်းရှိကောင်းရှိနိုင်တယ်ဒီအခြေအနေရှိတာပေါ့အဲဆိုတော့အခု10နှစ်ကျော်ကာလတော့ဖြစ်သွားတဲ့အချိန်မှာစစ်ဆောင်တွေတက်ကတော့သူတို့ရဲ့အဲဒီဝါရှင်တန်ရဲ့အတွက်သူတို့ရဲ့ဒီပေါ့နော်vocational training တွေတော့လုပ်တဲ့ဟာတွေလည်းရှိရတယ်ဒါတွေကိုတိတိကျကျလုပ်ပေးနိုင်ရင်တော့ဟိုအဆင်ပြေတဲ့အနေအထားရှိရဲ့လို့ကျွန်တော်တို့ကမြင်တာပေါ့ဒီကချင်နေတာမှာ
ဟုတ်ကဲ့ကိုပေါ်လူတစ်ခုကဒီအခြေအနေအရကသူတို့ကနေရပြန်မှုဆိုတာလည်းဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒီအထက်ထဲမှာဟုတ်ကဲ့နေရပြန်မှုကလည်းမဖြစ်နိုင်ဘူးဆိုတော့ဒီထဲထဲမှာလည်းသူတို့နေရတာ10စုနှစ်တစ်ခုတောင်ကြော်လာပြီဆိုတော့သူတို့အတွက်အကောင်းဆုံးပေါ့နော်ဒီကချင်းလှူရှားတဲ့သူတွေကောနောက်ပြီးတော့ခုနသက်ဆိုင်တဲ့တာဝန်ရှိတွေရှိတဲ့သူတွေရောလူငယ်တွေအပါအဝင်အမျိုးသမီးတွေပေါ့သူတို့တွေအတွက်ဘာများလုပ်ပေးနိုင်များမျိုးရှိမလဲဘာများလုပ်ပေးစီစဉ်တာမျိုးရောရှိမလဲဆို
အဓိကတော့အမှုရှိတဲ့တကယ်ကိုရဲ့ဘဝကိုရည်တည်နိုင်မဲ့ဒီလုပ်ငန်းတွေပေါ့နော်ဒါတွေကိုကျွန်တော်တို့ကဖန်ကြီးပေးပြီးမှတင် जा ပေးနိုင်ရင်တော့အကောင်းဆုံးဖြည့်ရှင်းနေလို့ပဲကျွန်တော်တို့ကမြင်တာပေါ့ဘလောက်ထိဒီစစ်ဆောင်တွေကကြာကြာဒီထဲမှာနေရအောင်မလဲပေါ့နော်နေရပြန်နိုင်ဖို့ရန်အတွက်ကတော့အများကြီးဝေးတယ်ပေါ့အဓိကတော့လိုအပ်တဲ့ဟာပေါ့မြို့တွင်းမှာရှိတဲ့သူတွေကအဲ့တော့ဒီအဲ့လောက်မဟုတ်ဘူးပေါ့နေရထိုင်ရဒီတောင်ပေါ်ဒေသမှာရှိတဲ့သူတွေကတော့ပုံမှန်ဒုက္ခရောက်နေတယ်လို့ကျွန်တော်ထင်တယ်။ဆောင်းနေဆိုတော့တော့ဒီဆောင်းတို့အင်ဂျီတို့နှွေးထည်တို့ဒါတွေကအဓိကလိုအပ်မယ်လို့ထင်တယ်။အဲ့ထက်မှာအခုကချင်ဒေသမှာအဓိကအဖြစ်တော့ဒီနှစ်မှာကတော်တော်လေးဒီတောင်းနေရနဲ့ပတ်သက်ပြီးမှဒုက္ခရောက်မယ်လို့ကျွန်တော်တို့ကမြင်တယ်။ဘာဖြစ်လို့ဆိုတော့ဒီညောင်ရံဆွန်ပရဘုံဘက်မှာအခုဒီနေ့ကတောင်ပေါ်မှာတောင်ရလှုပ်ရှားတဲ့သူတွေရဲ့ဒီယာတွေကိုလွန်ခဲ့တဲ့နေ့90ဝန်းကျင်လောက်ကဖြစ်ခဲ့တယ်လို့ပေါ့အစာရေစာဒီကိုစပါးပင်တွေကိုကြွက်တွေကကိုက်ပြီးမှအဲတည်သွားတာပေါ့နော်စပါးပင်တွေတည်သွားတာတိတိနန္နန်နေရတာမျိုးဒီတော့အပင်ဒီတော့တမျိုးတွေအများကြီးချိခဲ့တာပေါ့အဲဆိုဒီနေ့မှာကပုံပြီးမှဆစ်ဆောင်ဘက်လက်ဒုက္ခရောက်နိုင်တယ်လို့ဒီဘက်မှာရှိတဲ့ပြည်သူတွေလည်းပေါ့ဆစ်ပေပဲမဟုတ်ပဲနဲ့ဒီအစာရေးစာကခေါင်းပေါင်းမှုဒီဘေးတွေလည်းကချင်ဒေသမှာတော့အများကြီးတုံ့တွေ့နိုင်တယ်ဆိုပြီးမှကျွန်တော်တို့မြင်ရတာပေါ့နော်ဆရာမ
ပြီးခဲ့တဲ့နှစ်တွေတုန်းကတော့ကချင်စစ်ဆောင်စခန်းတွေပိတ်သိမ်းပြီးတော့သူတို့နေရက်တွေမှာနေရာပြန်လည်ချထားနိုင်မှုကချင်ပြည်နယ်တွေကအာဏာပိုင်တွေကချင်လူမှုအတိုင်းအဝန်းကခေါင်းဆောင်တွေနဲ့ကချင်ဒုက္ခသည်အရေးလှုပ်ရှားသူတွေဘက်ကကွင်းစင်းလေ့လာပြီးတော့စီစဉ်ခဲ့ပေမဲ့လက်တလောမှာတော့ကချင်စစ်ပြေးစစ်ဆောင်ဒုက္ခသည်တွေရဲ့နေရက်ပြန်ရေးမှာနေမည်မတည်ငြိမ်မှုစီးရဲတက်မှမှုတွေနဲ့လက်နက်ကင်ပဋိပက္ခတွေကအဓိကအဟန့်အတားဖြစ်နေတာပါ အရင်အုပ်ချုပ်တဲ့သူအစိုးရအဆက်ဆက်တုန်းကအပြစ်ခတ်ရဲစေရေး NCA သဘောတူညီချက်ကိုလက်မှတ်မထိုးထားတဲ့ကချင်လက်နက်ကိုင်ဖွဲ့ KIA နဲ့မြန်မာအာဏာပိုင်တို့ကြားဆွေးနွေးမှုတွေရှိပေမဲ့သဘောတူညီမှုတွေမရခဲ့ပါဘူး။ဆီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းအာနာသိမ်းစစ်ကောင်စီအဖွဲ့ဘက်ကငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းခဲ့ပေမဲ့ကချင်လူမျိုးရေးအဖွဲ့ဘက်ကလက်မခံခဲ့တယ်လို့အခုချိန်ထိလည်းကချင်ပြည်နယ်ထဲမှာ KIA ကချင်လက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမကြမကြတိုက်ပွဲတွေဖြစ်နေစေမှုကချင်ပြည်သူတွေဟာဘေးလွရာကိုတိမ်းရှောင်နေရစေဖြစ်ပါတယ်။ဒုက္ခသည်တွေနေရပြန်ရမျှော်လင့်ချက်ကတော့မေ့မေ့နေစေဖြစ်ပြီးလက်တလောစားဝတ်နေရေးအခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကအရေးပေါ်လိုအပ်နေပါတယ်လို့ကချင်ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင
်။မဆုမမရှင်တသရှင်များရှင်ကဘာပေါ်ကကံရိုတန်းဒေတာတွေမှာစားငံရေးဝယ်ရောက်မှုကြောင့်ကောက်ပဲတင်းနာတွေထက်ခိုက်ပျက်စီးနေပါတယ်အာရှဒေသမှာလည်းစားငံရေးဝယ်ရောက်မှုတိုးလာတာကြောင့်ဆက်ပြိုသမားတွေစားတောက်ကုန်ဆက်ပြိုရဲ့အခက်တွေ့နေတဲ့အကြောင်း VOA သတင်းထောက် Alice ကသတင်းပေးပို့ထားတာကိုမှတင်ပြထိုက်ပြောပြထားပါတယ
်ကမ္ဘောဒီးယားလယ်သမားပတ်နွန်ဟာဖနွမ်းပင်မြို့တော်အနောက်တောင်ဘက်ကီလိုမီတာ150အကွာလောက်မှာရှိတဲ့ကန်ယူတန်ဒေသက Slap တီအွန်ရွာမှာစပားဆိုင်ပါလေ
ရောသမားမော့စတုံ
ပြိုးပင်တွေစိုက်တဲ့အချိန်မှာအနီးရောင်ပြောင်းပြီးတေးကုန်ကြပါတယ်။မြေစီလွာမှာစားတတ်ရှိနေတာကြောင့်ပြီးနံတွေစိုက်ပျိုးလို့မရပါဘူ
း။လွန်ခဲ့တဲ့နှစ်နှစ်အတွင်းသူ့ရွာကလယ်တွေစားငံရေဝင်တာကြောင့်ပျက်စီးရပါတယ်။ရှေ့လျှောက်ရွာမှာစပားဆိုင်လို့ရပါအောင်မလားဆိုတာလဲစိုးရိမ်နေကြပါလေ။ကဘာတလောရာသီဥတုဖောက်ပြန်မှုတွေနဲ့လူတွေကြောင့်ပဝန်းကျင်ပျက်စီးရကကံယူတန်ဒေသတွေမှာမြေမျက်နှာပြင်နှိမ့်ချလာပြီးပင်လယ်ရင်မျက်နှာပြင်မြင့်တက်လာနေတာပါအကျိုးဆက်ဖြစ်ကုန်းတွင်းကိုပင်လယ်ရင်ငန်တွေဝင်ရောက်လာပြီးစားတက်ကြောင့်မြေစီလွားနဲ့စိုက်ပျိုးမြေတွေလည်းပျက်စီးကုန်ပါတယ်ဆန်ကိုအဓိကစားတဲ့အရှတ်တိုက်ရဲ့ကံယူတန်ဒေသတွေမှာစပားစိုက်ပျိုးရေးလုပ်ငန်းတွေဟာအခုအခါစားငံရေးအန်ဒီရဲ့ချင်းချောက်မှုနဲ့ကြုံနေရပါတယ်နိုင်ငံတကာဆန်စပားသုတေသနဌာနရဲ့ BNN နိုင်ငံဆိုင်ရာကိုယ်စားလှယ် Beyond OLED စင်တာကတော့ဆန်စပါဟာအထူးသဖြင့်အရှက်တက်ရဲ့ဆန်းနှစ်ရိတ်ခါဖူလုံရေးမှာအခရာကြတယ်လို့ပြောပါတယ
်ကမ္ဘာလူဦးရေထက်ဝက်ကျော်အတွက်ဆန်ဟာအဓိကစားကုန်ဖြစ်ပါတယ်ရှေ့တောင်အာရှဒေသမှာကယ်လိုရီ30ရာခိုင်နှုန်းကျော်ပေးပါတယ်နေ့စဉ်နေ့တိုင်းစားတောက်ချိန်တိုင်းမှာဆန်ကိုစားကြပါတယ
်ကမ္ဘာမှာဆန်စပါပြည်ပတင်ပို့မှုတတိယအများဆုံးဖြစ်တဲ့ဗီယက်နမ်နိုင်ငံကနေ့စဉ်ဆန်စပါထုတ်လုပ်မှုထက်ဝက်ကျော်ကိုစိုက်ပျိုးတဲ့ကန်ယူတန်မြေနိုင်ဒေသမဲခေါင်မြစ်ဝမ်းမှာစားငံရေဝင်ရောက်မှုတွေတိုးလာနေတာပါ။စားငံရေဝင်ရောက်တာကြောင့်လယ်မြေပြက်ခရတယ်လို့ဗီယက်နမ်နိုင်ငံလောအန်ဒေတာကလယ်သမားခမ်ဘန်နုံကပြောပါတယ်
။နေကောနု
ရေကြိုတာရှိရင်တစ်နှစ်လုံးစပားစိုက်လို့ရပါတယ်။မရှိရင်တော့ဘာမှကိုစိုက်လို့မရပါဘူး
။စားငံရေဝင်ရောက်တာကြောင့်မဲခေါင်မြစ်ဝမ်းဒေတာမှာစံစပားကိုဈေးတက်တက်တာတာနဲ့အမြောက်အမြားထုတ်လုပ်နေတာတွေကိုနေရာပြောင်းဖို့ဗီယက်နမ်မှာအစိုးရကစီစဉ်နေတယ်လို့လဲကြွန့်ကျင်သူတွေကပြောပါတယ်။မဲခေါင်မြေဝမ်းဒေသအတွက်ကောင်းတဲ့အစီအစဉ်ဟာတခြားဒေသတွေအတွက်ကောင်းချင်မှကောင်းနိုင်လိမ့်မယ်လို့လဲကြွန့်ကျင်သူစန်တာကပြောပါတယ်
။ Most of the export rice
from ဗီယက်နမ်ကပြပတင်ပို့တဲ့ဆန်အများစုဟာမဲခေါင်မြေဝကျွန်းပေါ်ကဖြစ်ပါတယ်။ဒါကြောင့်လဲဥပမာဖိလစ်ပိုင်လိုအာဖရိကတိုက်နိုင်ငံတွေလိုအင်ဒိုနီးရှားနိုင်ငံတို့လိုဗီယက်နမ်ကဆန်အများစုတင်သွင်းတဲ့နိုင်ငံတွေဟာလည်းရာသီဥတုဖောက်ပြန်မှုနဲ့စားငံရေးဝင်ရောက်မှုရဲ့ဒဏ်ကိုခံကြရတဲ့သဘောဖြစ်ပါတယ
်။ဆန်စားသုံးမှုကိုအဓိကအားထားချက်တဲ့ကမ္ဘာတလောကတန်းထောင်ချီတဲ့လူတွေဝယ်ယူစားသုံးနိုင်အောင်နှစ်စဉ်ကမ္ဘာထုတ်လုပ်မှုတွေတိုးမြှင့်သွားဖို့လိုတယ်လို့လည်း IRRI ဆန်စပါသုတေသနဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲရာသီဥတုဖောက်ပြန်မှုနဲ့လူတွေရဲ့လုံရက်တွေကြောင့်ပင်လယ်ရေမြင့်တက်လာတာကမ်းရိုးတန်းဒေသတွေပျောက်ွယ်လာတာတွေနဲ့ကြုံနေရတာပါဒီလိုအချိန်မှာကမ္ဘောဒီးယားလယ်သမားပရက်နွန်ကတော့ဘာလို့ရမှန်းမသိဖြစ်နေပါတယ
်မစနမ်တောင်စနမ်ကျတာပချူ
မုန်တိုင်းတွေရေကြီးတာတွေအပြင်ကျွန်တော်နဲ့ယွာကတခြားလူတွေရဲ့လက်ကွက်တွေမှာနှစ်စဉ်စားငံရေးဝင်ရောက်မှုတိုးလာတာတွေကြောင့်စိုးရိမ်ရပါတယ်
ရှင်ငံဝင်နဲ့လယ်မြေမှာစိုက်ပျိုးဖို့ကြိုးစားမိရကငွေကြေးအမြောက်အမြားနဲ့ဆုံးရှုံးခဲ့ရတာပါသူနဲ့တခြားရွာသားတွေရဲ့လယ်တွေမှာစားငံရေးတွေနှစ်စဉ်နှစ်တိုင်းဝင်ရောက်လာနေတာကြောင့်နောက်တစ်ချိန်စိုက်ပျိုးရသည်မှာဘာလုပ်ရမလဲဆိုတာမရေမရအခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်UE Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာပါရှင်မြန်မာ VOA မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်စက်တင်ဘာလ25ရက်တနင်္ဂနွေနေ့ညဖက်အတန်းလွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ30နဲ့53နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်အခုညပိုင်းဆက်ပြီးတော့ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသုတနဲ့ထူးခြားစာများသတင်းများပတ်စင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အတွက်2023ရွေးကောက်ပွဲဟာစစ်ကောင်စီအတွက်ထွက်ပေါက်လာဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြမှာပါပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတော့မိုင်းအင်ဂျင်နီယာကကိုညီတင်ဆက်ထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေ2023ရွေးကောက်ပွဲဟာစစ်ကောင်စီအတွက်ထွက်ပေါက်လာဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစက်တင်ဘာလပထမပတ်အတွင်းကရုရှားနိုင်ငံဗလာဒီဗိုစတိုမြို့မှာအရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားမီဒီယာတစ်ခုနဲ့အင်တာဗျူးလုပ်ပါတယ်အဲ့ဒီအင်တာဗျူးမှာ2023ခုနှစ်ထဲမှာရွေးကောက်ပွဲလုပ်မယ်လို့ပြောပါတယ်အဲ့ဒီအင်တာဗျူးမှာပဲရွေးကောက်ပွဲရွှေ့ဆိုင်ဖို့ရှိမရှိဆိုတာတော့ပြောဖို့စောသေးတယ်လို့လည်းပြောပြန်ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့အင်တာဗျူးမှာရွေးကောက်ပွဲကို2023မှာမဖြစ်မနေလုပ်မယ်လို့ခိုင်ခိုင်မာမာပြောကြားခဲ့ခြင်းမရှိတယ်လို့ရွေးကောက်ပွဲကိုမရွှေ့ပါဘူးလို့လည်းအာမမခံခဲ့ပါဘူးဘယ်လိုပဲဖြစ်ဖြစ်အဲ့ဒီအင်တာဗျူးနောက်ပိုင်းမီဒီယာတွေမှာ2023ရွေးကောက်ပွဲနဲ့ပတ်သက်လို့ဖော်ပြလာတာတွေ့ရပါတယ်။အဲဒီလိုဖော်ပြရမှာ VOA မြန်မာပိုင်းအစီအစဉ်ကလည်းစက်တင်ဘာလ18ရက်နဲ့20ရက်နေ့တွေမှာ2023ခုနှစ်တွင်စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲအပေါ်သဘောထားအမြင်တွေကိုနိုင်ငံရေးပါတီတချို့နဲ့လွှတ်တော်ကိုယ်စားလှယ်ဥပဒေပညာရှင်တွေကိုမေးမြန်းထုတ်လွှင့်ခဲ့တာတွေ့ရပါတယ
်။စက်တင်ဘာလ18ရက်နေ့ VOA သတင်းမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့အညီအာဏာကိုထိမ့်သိမ်းထားတယ်ဆိုတာပြသချင်တာကြောင့်ရောလက်ရှိရင်ဆိုင်နေရတဲ့မြန်မာနိုင်ငံနိုင်ငံရေးအကျက်အတဲကနေထွက်ပေါက်တစ်ခုအနေနဲ့ဆောင်ရွက်မဲ့သဘောဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်လွှတ်တော်တပ်တန်းနှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့ဘူးသူရခိုင်နိုင်ငံရေးသမားဦးဖေတန်းကရှုမြင်ကြောင်းဖော်ပြခဲ့ပါတယ်။ VOA ရဲ့စက်တင်ဘာလ20ရက်သတင်းမှာတော့တိုင်းရင်းသားအင်အားကြီးနိုင်ငံရေးပါတီဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အထွေထွေအတွင်းရေးမှူးစိုင်းလက်ရဲ့သဘောထားကိုအခုလိုထုတ်လွှင့်ခဲ့ပါတယ်
။ကျွန်တော်တို့နိုင်ငံရေးပါတီဘက်ကကြည့်မယ်ဆိုတော့ဖြစ်နိုင်ပေါ်ရမရှိဘူးလို့သုံးသပ်တယ်။လုံးဝတည်နေအေဂျင့်မှုမရှိတဲ့စစ်ပေါင်းစီအပေါ်မှာလည်းပဲယုံကြည်မှုတော့မရှိဘူး။သူ့အနေနဲ့အနာဟုတ်မတရားရယူထားတယ်လို့တိုင်းပြည်ကိုဆက်လက်ပြီးတော့ထိတ်ချုပ်သွားနိုင်တယ်လို့လည်းသူကယုံကြည်တာမဟုတ်တဲ့အတွက်ကြောင့်မလို့ဒီကောက်ပွဲလုပ်တယ်ဆိုရင်တော့မှပဲအောင်မြင်ပွဲရမရှိဘူးအမှတ်မြောက်ပွဲရမရှိဘူးတော့သုံးသပ်ပါလေ
ဂျပန်သတင်းဌာန Nikkei Asia ကလည်းမြန်မာစစ်တပ်ဟာတရားဝင်မှုရရေးအတွက်ရွေးကောက်ပွဲကိုအသုံးချဖို့ပြင်ဆင်နေတယ်ဆိုတဲ့ဆောင်းပါးကိုဇူလိုင်22ရက်နေ့ကဖော်ပြခဲ့ပါတယ်အဲ့ဒီဆောင်းပါးမှာစစ်ကောင်စီအနေနဲ့2023ဩဂုတ်လမှာရွေးကောက်ပွဲလုပ်ပေးမယ်လို့ကြေညာပေးထားတဲ့အချိန်ဟာတစ်နှစ်သာကြံတော့တယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားဆိုတာမေးခွန်းထုတ်เสียဖြစ်တယ်လို့မဲဆန္ဒရှင်တွေအနေနဲ့လည်းစစ်ကောင်စီရဲ့ရွေးကောက်ပွဲကိုတပိတ်မောက်တာတွေလှုပ်လာနိုင်တယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲ3600ဟာ51တန်းသောပြည်သူတွေရဲ့မဲစရင်တွေကိုတက်တုပ်ရိုက်ပြင်ဆင်နေတယ်။ရွေးကောက်ပွဲစနစ်ကိုလည်းအချိုးကျကိုစားပြုစနစ် PR ကျင့်သုံးဖို့စီစဉ်နေတယ်။PR စနစ်ဟာစစ်တပ်ကြောတော့နောက်ခံပေးထားတဲ့ကြန့်ခံရေးပါတီကိုအခွင့်တားစီလိမ့်မယ်ဇူလိုင်လဇန်ပိုင်းကမြန်မာနိုင်ငံကိုသွားခဲ့တဲ့အာဆီယံထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံဂျာယီဝန်ကြီးပရက်ဆွန်ခွန်းက2023ရွေးကောက်ပွဲဟာငြိမ်းချမ်းတဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားလို့မေးခွန်းထုတ်တယ်ရန်ကုန်ကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်တဲ့
ဆက်သုံးနှစ်အရွယ်အမျိုးသမီးတဦးကတော့စစ်ကောင်စီကလုံးမဲ့ရွေးကောက်ပွဲမှာမဲသွားမပေးဘူးလို့ပြောတဲ့အကြောင်းရေးသားထားပြီးဆောင်းပါးကိုတော့အမေရိကန်နိုင်ငံသားကြီးအတိုင်ပင်ကဒက်ရစ်ချိုလီရဲ့စကားနဲ့အဆုံးသတ်ထားပါတယ်ဒက်ရစ်ချိုလီကစစ်ကောင်စီကဥဆောင်ပြုလုပ်ပေးမဲ့ရွေးကောက်ပွဲဆိုတာတကယ်ကိုရေစရာကောင်းတဲ့ပြဿနာတစ်ပုဒ်ပါပဲ
စစ်ကောင်စီကလူတို့က၄၀ယုံကြည်တဲ့နိုင်ငံရေးသမားတွေကိုထောင်သွင်းအကျဉ်းချထားချင်းချောက်ထားပြီးလုတ်တဲ့ရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတရားမျှတစရာမရှိပါဘူးလို့မှတ်ချက်ပေးပါတယ်။လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ်။ဒီစစ်အုပ်စုမှာရွေးကောက်ပွဲတစ်ခုကိုဦးဆောင်ကျင ဒီတရားဝင်မှုမရှိပါဘူးဒါကြောင့်ဒီစေအုပ်စုမှာလုံလုံရွေးကောက်ပွဲကိုလုပ်ပိုင်လုပ်နိုင်တဲ့အခွင့်အာဏာသူ့မှာမရှိပါဘူးဒီအတွက်ပေါ့နော်ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့နိုင်ငံရေးပါတီတွေအနေနဲ့လည်းပဲစေအုပ်စုနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ရွေးကောက်ပွဲကိစ္စကိုမစင်လာတဲ့မှာဘူးလို့အဲကျွန်တော်အနေနဲ့အကြံပြုလို့ရတယ်ကျွန်တော်အနေနဲ့တိုက်တွန်းလို့အကယ်၍စေအုပ်စ ူရဲ့စန့်ကျင်မှုကိုအကြီးအကျယ်ခံကြရမှာဖြစ်တယ်လို့အဲကျွန်တော်အနေနဲ့တော့သတိပေးလို့ပါ
ရွေးကောက်ပွဲတစ်ခုပြုလုပ်ဖို့လိုအပ်တဲ့အင်္ဂါရပ်တူနဲ့ကြည့်မယ်ဆိုရင်လောလောဆယ်မြန်မာနိုင်ငံရဲ့အခြေအနေဟာဘယ်လိုမှရွေးကောက်ပွဲလုပ်ဖို့မသင့်တော်သလိုလုပ်လို့လည်းမရနိုင်ပါဘူးနိုင်ငံအနေနဲ့စီးပွားရေးကျဆင်းနေပြီးပြည်သူလူထုဟာလည်းစီးပွားရေးကျတဲနေပါလေနိုင်ငံရဲ့ဒေသအများစုမှာတည်ငြိမ်အေးချမ်းမှုမရှိပါဘူးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီကမြန်မာစစ်ကောင်စီဟာနိုင်ငံနယ်မြေရဲ့18ရာခိုင်နှုန်းကိုသာထိန်းချုပ်ထားနိုင်တော့တယ်လို့ထောက်ပြထားပါတယ်ဒါအပြင်လက်တလောမာကိုစစ်ကောင်စီရုံးဆိုင်ရာနေပြည်တော်မှာပုံမှန်144ထုတ်ပြန်ပြီးညမထွက်ရအမိန့်ထုတ်ပြန်ထားရတဲ့အခြေအနေပါဒါကြောင့်လက်ရှိအနေအထားမှာရွေးကောက်ပွဲတစ်ခုလုပ်ဖို့ဘယ်လိုမှအခြေအနေမပေးဘူးဆိုတာအဖြေကရှင်းနေပါတယ်ဒါအပြင်ရွေးကောက်ပွဲမှာအချိုးကျစနစ်ပီအာကိုပြောင်းလဲကျင့်သုံးမယ်ဆိုရင်စစ်ကောင်စီဆွဲကင်ထားတဲ့2008ဖွဲ့စည်းပုံကိုပြင်ဖို့လိုအပ်ပါတယ်ဘယ်လိုပြင်မှာပါလဲ2008ဖွဲ့စည်းပုံရဲ့ပေးထားချက်အရစစ်ကောင်စီအနေနဲ့ပြင်ပိုင်ခွင့်မရှိသလိုပြင်တာကိုအတီးပြုပေးနိုင်တဲ့လွတ်တော်လဲမရှိကြောင်းပါခင်ဗျာ
ပြည်တွင်းနိုင်တည်ဆက်ထားတဲ့ကမ္ဘာမြေမှမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့မြန်မာပြည်မှပေးစာများကနပါမအေးသနာကျော်ကစူးစီးတင်ဆက်ထားပါတယ
်ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။နှလုံးသားဆိုတဲ့သောရရှင်မှတ်ချက်တူလေးရေးလာတာအရင်ဦးဆုံးကြောပြပေးချင်ပါသေး။ VOE ရေးကျေးဇူးပါ။သတင်းတွေနားထောင်ရလို့အရင်လည်းပြောပါရစေ။ VOE ကလူတွေကျမ်းမာပါစေတဲ့။ဒါသောရရှင်တယောက်ကျမတို့ထုတ်လွှင့်မှုအောက်မှာမှတ်ချက်တူလေးလာပြီးရေးလာတာဖြစ်ပါရစေ။ဒေါ်တော်ဝင်းဆိုတဲ့သောရရှင်ကတော့ VOE မိတ်ဆွေများကျမ်းမာအဆင်ပြေကြပါစေတဲ့။ဖုန်းမဝယ်နိုင်သေးလို့ PSI ကနေပြီးအမြဲတမ်းအားပေးနေပါရစေ။ဖုန်းဝယ်နိုင်အောင်လည်းငွေစုနေပါရစေ။အားလုံးအဆင်ပြေကျမ်းမာကြပါစေလို့လည်းရေးလာပါရစေ။ငွေစုတာအဆင်ပြေပါစေလို့လည်းပြန်ပြီးတော့ဆုတောင်းပေးပါရနော်။ PSI ကကြည့်လို့အဆင်ပြေတယ်ဆိုလို့လည်းဝမ်းတောင်းပါရရှင်။သောရရှင်တော်တော်ဝင်နေကောင်းကျမ်းပါပါစေနော်။ Bravo လဆိုတဲ့သောရရှင်ကတော့လိုရင်းရအောင်တာမန်လူနားလည်လွယ်အောင်လို့တို့တို့နဲ့ရှင်းရှင်းတင်ဆက်ပေးထားတာတကယ်မီဒီယာပညာပြေဝပါရဲ့ဗျာတဲ့။သူကတော့ကွယ်လွန်သွားတဲ့ဗြိတိရှ်ဘုရင်မကြီး Elizabeth နဲ့သူ့ရဲ့သားတော်အခုတက်လာတဲ့ဘုရင်အစ်စ် Charles ဘုရင်သူတို့မိသားစုရဲ့အမှတ်သားတဲ့အကြောင်းအရာတမိုင်းအကြောင်းအရာတွေကိုတင်ပြပေးထားတဲ့သတင်းဌာနတွေအောက်မှာရေးလာတာဖြစ်ပါတယ်။ဖီယိုကိုရေးလာတဲ့သောရရှင်ရဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေ နောက်ပြီးတော့ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝိုင်းနဲ့ပတ်သက်ပြီးတော့သွားရှင်နေကိုပိုင်းတင်ပြယူဆချက်တွေရေးပြလာကြတာတွေလည်းရှိပါသေးတယ်။အဲဒီခါသွားရှင်တချို့ရဲ့စာကိုဖော်ပြပေးချင်ပါသေးရှင်။ပထမဆုံးသွားရှင်တယောက်ကတော့မေကွန်ထုတ်လာတာပါ။မလွမ်းဘူးဆိုတဲ့သွားရှင်မှာသူကအမေရိကန်ကသမ္မတနှစ်ယောက်မေးပေးပါတဲ့။ဘယ်သမ္မတတွေကိုမေးမြန်းလာလဲလို့တော့အကြီးအကျယ်ပြော
ရရင်မေးပေးပါဒီမိုကရေစီကိုအားကိုးနေတဲ့နိုင်ငံကြီးတွေကနိုင်ငံငယ်လေးမြန်မာပြည်သူတွေကြတော့အားမပေးဘဲနဲ့နင်နာကြည်ရဟင်ပတ်ပါဆိုတဲ့ယူကရိန်းကိုကြတော့အများကြီးကူညီနေတယ်ဒီမိုကရေစီကိုတတ်ယူနေရတဲ့အသက်တွေအများကြီးပေးဆက်နေရတဲ့မြန်မာပြည်သူတွေကြတော့မကူညီတာဘာသဘောလဲလို့သိကြပါတယ်မေးလို့ရရင်မေးပေးပါ
ယူကရိန်းနိုင်ငံကြတော့အများကြီးကူညီနေပါတယ်တဲ့ဟုတ်ကဲ့ပါခုလိုမျိုးနိုင်ငံတကာကစီးရေးလူမှုရေးကူညီမှုတွေအနည်းများဆိုတာကတော့ဒီပညာရှင်တွေရဲ့အပြောအရဆိုရင်အဲ့ဒီနိုင်ငံတွေရဲ့တည်နေရအနေအထားပြီးတော့ကမ္ဘာနိုင်ငံရေးစက်ခုံမှာသူတို့ရဲ့အခန်းကဏ္ဍဘလောက်အရေးကြီးတယ်လဲသူတို့ရဲ့နည်းမြေတည်ငြိမ်မှုကကမ္ဘာနိုင်ငံတွေကိုဘလို့ရိုက်ခတ်မှုရှိတယ်လဲဒါတွေကဥပမာအချက်တွေပဲဖြစ်ပါတယ်အဲ့လိုစသဖြင့်အချက်တွေအများကြီးပုံမှန်မူတည်တာဖြစ်ပါတယ်နော်ဒါကြောင့်တနိုင်ငံနဲ့တနိုင်ငံပေါ်မှာသူတို့ရဲ့ဒီကူညီမှုထောက်ပံ့မှုတွေအထူးသဖြင့်စည်ရေးကူညီမှုထောက်ပံ့မှုတွေကကွဲပြားသွားကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကြောင့်ပညာရေးတွေထိခိုက်နေရပါတယ်ဆိုတော့ရေးလာတဲ့စာရီထဲမှာဒီဘက်သရရှင်တယောက်ဒီကျောင်းတွေတက်လို့အဆင်မပြေပါဘူးဆိုတော့ရေးလာတဲ့ဆယ်တန်းကျောင်းသားလေးရဲ့စာကိုဖော်ပြပေးစီမှာ
။ VOA ကဦးဦးတော်တော်တို့မင်္ဂလာပါ။ကျွန်တော်ကမွန်ပြည်နယ်ကဆယ်တန်းကျောင်းသားတယောက်ပါ။ကိုဗစ်စားဖြစ်တဲ့အချိန်ကလေးကကျောင်းတွေနားထားရတာအခုချိန်ထိပါပဲကျွန်တော်တို့က NUG ကဖွင့်တဲ့ online အတန်းတွေကိုလည်းလုံခြုံရေးအရာမတက်ခဲ့ရပါဘူး NUG အစိုးရကိုပြောချင်တာကတော့ကျွန်တော်တို့လို CDM ကျောင်းသားတွေကိုတော်လန်ရေးကြီးပြီးရင်ပညာရေးဆိုင်ရာအခွင့်အလမ်းတွေကိုပေးစီခြင်းပါတယ်အတန်းတွေမတက်ခဲ့ရတဲ့အတွက်လည်းအတန်းနောက်ကျမှကြောက်ပါတယ်ဆရာနာတိန်းတာကကျွန်တော်တို့လိုလူငယ်တွေအတွက်အနာဂတ်ပျောက်ရပါတယ်ဘဝကိုဘယ်လိုရှေ့လျှောက်ရမလဲမသိတော့ပါဘူးဗျာ
အခုလိုမျိုးအခြေခံပညာကျောင်းသားတွေကလည်းပညာရေးကိုစိတ်ပူနေကြသလိုတခြားတက္ကသိုလ်ပါဝင်ကျောင်းသားအရွယ်လူငယ်တွေအားလုံးပညာရေးထိခိုက်မှုတွေကျောင်းသားတွေမှာမိဘတွေကပါအထူးစိုးရိမ်နေကြတယ်ဆိုတော့ကမကြာခဏရရှိတဲ့စာရီးကသိရှိရပါတယ်။ဒါနဲ့သောရရှင်တယောက်ကတော့တညင်မှာကျူးကျော်ဆိုပြီးတော့အိမ်တွေဖျက်တာမြင်လိုက်ရတော့အထူးစိတ်မချမ်းသာဖြစ်ရပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်
။တနေ့ကတန်လင်မှာကျူးကျော်ဆိုပြီးအိမ်တွေကိုရုတ်တရက်ဖျက်တာအိမ်တော်စုအများကြီးမိုးရေရေနဲ့ပြောင်းပြေးနေတာတွေ့တော့စိတ်မကောင်းဘူးပေါ့ဗျာ။ဆက်ကတော့သတင်းစာရှင်းလင်းပွဲတစ်ခုမှစစ်တပ်မို့လို့လုံနိုင်တာနိုင်ငံရေးဆွေးအဆူကျူးကျော်ကိုထိတော်မထည့်ရဘူးလို့ပြောသွားတာတွေ့ရပါတယ်။ဒီနေရာမှာကျူးကျော်ဆိုသူတွေကရာဇဝတ်သားတွေမဟုတ်ပါဘူး။နိုင်ငံခြားကလာနေတဲ့သူတွေလည်းမဟုတ်ပါဘူး။ကိုယ့်နိုင်ငံသားတွေကိုဒီလိုလှုပ်တာဟာနိုင်ငံသားအခွင့်အရေးကိုလည်းချိုးဖောက်ရာကြပါတယ်။တကယ်ဆိုတခုခုစီစဉ်ပေးပြီးမှဖယ်ရှားသင့်ပါတယ်။တရားလက်လွတ်လုပ်ခြင်းသည်မြစ်တီဘာသာတရားကမှလက်မခံပါမြန်မာတနင်္ဂနွေလုံးအခုလိုလုပ်လို့ဆင်းရဲဒုက္ခရောက်ရတာမနည်းတော့ပါစိတ်မကောင်းဖြစ်ရပါတယ
်ဒီတော်ရရှင်ကတော့အစိုးရတည့်ရနေနဲ့အခုလိုမျိုးအင်ယာမဲတွေကိုရုတ်တရက်ကြီးဒီလိုအစီအစဉ်မရှိဘာမှထောက်ပံ့မှုမရှိဘာမှတခြားစီစဉ်ပေးမှုမရှိဘဲနဲ့လှုပ်လိုက်တာတိုင်းပြည်ကိုကြီးရှုဆောင်မာတဲ့အစိုးရရဲ့လုပ်ရမဟုတ်ပါဆိုပြီးရေးလာတာပါရရှိတယောက်ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာသူ့ရဲ့ထင်မြင်ယူဆချက်တွေကိုစာရှည်ကြီးတစ်စောင်ရေးလာတဲ့စာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကြီးတီအောင် VOA ကတစ်ဆင့်ပြောချင်ပါတယ်တဲ့
VOA မိသားစုတွေအားလုံးကျန်းမာချမ်းသာကြပါစေအကြောက်တရားတွေနဲ့ကင်းဝေးကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်မြန်မာပြည်သူတွေအနေနဲ့ကတော့ဆရာနာတိမ်ပြီးအခုလက်ရှိအခြေအနေကတော့အလိုလိုနေကိုစိုးရင်ကြောက်လန့်မှုတွေမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်တရားဥပဒေကိမဲ့နေကြတော့အိတ်ခေါင်းချင်းမအေးရစားကောင်းချင်းမစားဖြစ်နေကြရပါပြီ။ကားစီးရင်လမ်းလျှောက်ရင်သွားလာရင်နဲ့အိမ်မှာဆိုင်မှာနေနဲ့ခိုးဆိုးလူရဲ့ဓမြတိုက်လူရဲ့ခါးမှာကိုလည်းကြောက်လန့်နေကြရသလိုဖုန်းဆက်ပြီးတော့အဖမ်းခါးမှာကြောက်ရတာတမျိုးတခါ PDF တွေကိုလောက်ချန်သတင်းပေးပြီးတော့ဒလန်ဆိုပြီးတော့အသက်ခါးမှာကိုကြောက်ရတာတမျိုးစစ်တပ်ကိုကြတော့လဲ PDF ဆိုပြီးတော့သတင်းပေးအဖမ်းခါးအသက်ခါးမှာကြောက်ရတာတမျိုးလက်ရှိမှာလဲမှောင်ယွင်းတက်ဖြတ်နေကြတာကလည်းနှစ်ဖက်စလုံးရှိနေကြတော့ပြည်သူတွေရဲ့ဘဝဟာနေ့စဉ်စောင့်နေရတဲ့ကုံစင်းနှုံးကတမောက်ခုတစ်မျိုးတော့ကြတစ်မျိုးမနဲ့တစ်မျိုးနေ့လေတစ်မျိုးညတစ်မျိုးမနေ့တစ်မျိုးဒီနေ့တစ်မျိုးဈေးတက်နေကြလို့ငတ်တီမှာကြောက်နေကြရတာကတစ်မျိုးကတ်ကြီးသုံးပါးကိုစိုက်နေကြရပါပြီ အခုခေတ်ကာလဟာအသက်60ကျော်အတွင်းမှာအဆိုးဆုံးအခြေအနေတွေပါကိုယ်အိမ်ကိုယ်ဆိုင်ဖောက်ထွင်းခုခါလို့တိုင်စရာမရှိကူညီသူမရှိတခိုးမီလို့အပ်စရာမရှိတခိုးထွက်ပြေးလို့တခိုးကြံနေတဲ့တပ်တေကံပစ္စည်းဘယ်အလို့အရာမှန်းလည်းမသိရင်းနဲ့အုပ်ချုပ်ရေးတိုင်ပင်တော့လဲ PDF ကြောက်လို့မလာရဲကြရင်းနဲ့အုပ်ချုပ်ရေးကလာကြပြန်တော့လဲပတ်ဝန်းကျင်ကဒလန်လို့ပြောကြလို့ PDF ကတတ်မှကြောက်ရတာကတမျိုးနဲ့ဆရာနာတင်ပြီးတော့အကြောက်တရားမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာကိုကမ္ဘာကုလသမဂ္ဂတကားကြီးဖွင့်လိုက်ပိတ်လိုက်လုပ်နေတဲ့အတွင်းမှုချုပ်ကြီးကြားသိနိုင်ဖို့ VOA ကနေတဆင့်ပြောလိုက်ပါတယ်ခင်ဗျာ
လက်ရှိပြည်သူလူထုမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေကိုဒီတော်ရရှင်ရေးပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ကြီးကြားသိစေချင်ပါတယ်ဆိုပြီးတော့အသိပေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်တော်ရရှင်ရေးဘေးကင်းလုံခြုံပြီးတော့ကောင်းမွန်တဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမင်နာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
နာကျော်တင်ဆက်ထားတဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့သတင်းထက်ကသုတအစီအစဉ်အလဲရောက်ပါပြီ။နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရရစေဖို့အမညညွလွင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံတကာမှာအသုံးပြုနေတဲ့ mobile phone data တွေရဲ့ဈေးနှုန်းအမြန်နှုန်းနဲ့ data အသုံးပြုမှုအများဆုံးနိုင်ငံတွေအကြောင်းတင်ပြထားပါတယ်ရှင်။
ဒီနေ့ကမ္ဘာမှာမိုဘိုင်းဆဲလ်ဖုန်းတွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲအင်တာနက်ဒေတာတွေဝယ်ယူအသုံးပြုပြီးအီးမေးလ်၊ Messenger, Viber, WeChat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါတယ်။ဒီလိုလူမှုဆက်သွယ်ရေးကိုရဲ့ application တွေသုံးနိုင်ဖို့အတွက်မိုဘိုင်းဖုန်းသုံးဆွဲသူတွေဟာမိုဘိုင်းဒေတာတွေကိုဝယ်ယူကြတာမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲ၊ဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း221နိုင်ငံရဲ့နောက်ဆုံးအချက်အလက်တွေအရတော့ကမ္ဘာပေါ်မှာအစ္စရေးနိုင်ငံကမိုဘိုင်းဖုန်းဒေတာအတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်။ 1K လို့အပြောများတဲ့1 GB အတွက်ကြာတင်နှုန်းက American Dollar 3.35 Dollar တနည်းအားဖြင့်ပြောရရင်တော့50ပဲရှိပါတယ်။အစ္စရေးနိုင်ငံလိုဈေးအသက်သာဆုံးတခြား၅နိုင်ငံကတော့ကာဂစ္စတန်၊ဖီဂျီ၊အီတလီနဲ့ဆူဒန်နိုင်ငံတွေဖြစ်ပါတယ်။
ကာကစ္စတန်နိုင်ငံမှာဖုန်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ15စင်ဖီဂျီမှာအမေရိကန်ဒေါ်လာ19စင်အီတလီမှာအမေရိကန်ဒေါ်လာ28စင်နဲ့ဆူဒန်မှာလည်း28စင်ပဲပေးရပါတယ်အာရှတိုင်းမှာတော့ရုရှားကဈေးအသက်သာဆုံးပါပဲ။ဖုန်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ29စင်ပဲပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကဈေးအသက်သာဆုံးပါ။1 GB ကိုအမေရိကန်ဒေါ်လာ42စင်ပေးရပါတယ်။ကမ္ဘာပေါ်မှာဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေကျရင်တော့ဈေးအကြီးဆုံးကအီကွေတိုရီယယ်ဂီနီနိုင်ငံမှာ1 GB ကိုအမေရိကန်ဒေါ်လာ49ဒေါ်လာ68စင်ပေးဝယ်ရပါတယ်။Saudi and Prince Bay ဆိုတဲ့အာဖရိကတိုင်းနာကကျွန်းနိုင်ငံလေးကတော့ mobile data 1 gigabyte ကို American dollar 30နဲ့68စင်ပေးရပြီးကမ္ဘာမှာ mobile phone data ဘိုးဒုတိယဈေးအကြီးဆုံးပါပဲ။မာလာဝီနိုင်ငံကတော့ 1 gigabyte ကို25ဒေါ်လာနဲ့46စင်၊ချက်နိုင်ငံက23ဒေါ်လာ33စင်၊နမီးဘီးယားနိုင်ငံက22ဒေါ်လာ38စင်ပေးကြရတဲ့ဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေလည်းဖြစ်ပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်ကဖုန်းဒေတာဘိုးဈေးကြီးပါတယ်။ 1 GB ကို American Dollar 5 Dollar 68စင်ပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့လာအိုနိုင်ငံကဈေးကြီးပါတယ်။ 1 GB ကို American Dollar 3 Dollar 19စင်ကြပါတယ်။ဒီလို Mobile Phone Data တွေကိုဝယ်ယူပြီးကမ္ဘာမှာအသုံးပြုမှုအများဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံသားတစ်ယောက်ဟာတစ်လမှာဖုန်းဒေတာ35 GB နီးပါးအသုံးပြုပါတယ်။ဒုတိယအသုံးများတာကတော့ထိုင်ဝမ်ဖြစ်ပြီးတော့တစ်လမှာတစ်ယောက်ကို25 GB သုံးပါတယ်။ Australia နိုင်ငံကတော့တစ်ယောက်ကိုတစ်လမှာ18 GB လောက်သုံးပြီးကမ္ဘာမှာဖုန်းဒေတာသုံးဆွဲမှုတတိယအများဆုံးပါပဲ။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံကသုံးဆွဲမှုအများဆုံးပါပဲ။တစ်လမှာတစ်ယောက်ကို16 GB နီးပါးသုံးဆွဲပါတယ်။Mobile phone data သုံးဆွဲကြတာမှာ internet မြန်နှုန်း speed အမြန်ဆုံးနိုင်ငံကတော့ UAE Arab Sofa များပြည်ထောင်စုပါ။တစ်စက္ကန့်ကို 223.8 MB မြန်နှုန်းရှိပါတယ်။တောင်ကိုရီးယားကလည်းတစ်စက္ကန့်ကို 214.48 MB မြန်နှုန်းရှိပြီးဒုတိယအမြန်ဆုံးပါပဲ။ကာတာနိုင်ငံကတော့တစ်စက္ကန့်ကို 188.83 MB နှုန်းနဲ့ကမ္ဘာမှာ mobile internet မြန်နှုန်းတတိယအမြန်ဆုံးနိုင်ငံဖြစ်ပါတယ်ရှင
်။အခုဆက်လက်ပြီးတော့ကမ္ဘာသလောထူခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကုလသမဂ္ဂဒုတိယညီလာခံကျင်းပနေတဲ့အချိန်အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Times Square အရပ်မှာ Frankie the Dino လို့ခေါ်တဲ့ဒိုင်နိုဆောတစ်ကောင်ရောက်နေပြီးတော့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချဖို့နှိုးဆော်နေပါတယ်။ဂျပန်နိုင်ငံမှာတော့တဘာဝဘေးကဲဆယ်ရေးလုပ်တဲ့နေရာမှာတုံးဖို့ဆေးရုံတစ်ပိုင်းပိုးဟွက်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတော်ကလွားကထူခြားတဲ့ဒင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြစ်တွေ့လို့အတင်ပြထားပါရရှင
်။ကုလသမဂ္ဂထွေထွေညီလာခံကျင်းပနေတဲ့အချိန်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Times Square မှာ Frankie the Dino လို့ခေါ်တဲ့ဒိုင်နိုဆောတစ်ကောင်ရောက်နေပြီးတော့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချဖို့နှိုးဆော်နေပါတယ်။သူ့ရဲ့လယ်ဘေးမှာမျိုးတုံးပြောက်ွယ်သွားမဲ့လမ်းကိုမရွေးပါနဲ့လို့ဆိုရဲဆိုင်းဘုတ်ကိုချိတ်ဆွဲထားပြီးလမ်းသွားလမ်းလာတွေနဲ့ဓာတ်ပုံအတူတူရိုက်ခန္ဓာတွေလုပ်ပါတယ်။ကမ္ဘာတဝန်းကနိုင်ငံတွေကိုရုပ်ချွေးလောင်စာသုံးစွဲမှုလျှော့ချဖို့တိုက်တွန်းနှိုးဆော်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကပြုလုပ်တဲ့လှုပ်ရှားမှုအစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂအထူးထွေညီတာခံကိုကမ္ဘာကြီးကအာရုံစိုက်နေတဲ့အချိန်မှာကမ္ဘာတဝန်းကနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေမှာကာဗွန်ထုတ်လွှတ်မှုလျှော့ချဖို့တိုက်တွန်းနေတာပါလို့ UNDP ရဲ့ဖန်တီးမှုအကြီးအကဲဘူအစ်ဖယ်ဒီကပြောပါတယ်။ပြီးခဲ့တဲ့နှစ်ကလည်းကုလသမဂ္ဂအထွေထွေညီလာခံမှာဒီတိုင်းလူစောကမင်းကုန်ပြောကြတဲ့ဗီဒီယိုလေးထုတ်လွှင့်ခဲ့ပြီးမျိုးတုံးပြောက်ွယ်သွားမဲ့လမ်းကိုမရွေးပါနဲ့လို့တိုက်တွန်းခဲ့ပါတယ
်။နာဂတ်မှာသဘာဝဘေးအန္တရာယ်ဖြစ်တဲ့မရင်လောက်ခဲ့ရင်ပျက်စီးကြံခဲ့တဲ့အပျက်စီးတွေကြောင့်ကယ်ဆယ်ရေးတွေလုံနိုင်ဖို့ဂျပန်နိုင်ငံမှာဆက်ရုပ်တစ်ပိုင်းပိုးဟက်တစ်မျိုးကိုတီထွင်လိုက်ပါတယ်။မာဒါဂါစကာကျွန်းကပိုးဟက်ရဲ့ကိုပေါ်မှာဆိုလာဆဲနေအောင်ကြီးတုံးဓာတ်အဖြစ်အပြားလေးနဲ့လျှက်စစ်ပစ္စည်းတွေတက်ဆင်ပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကိုအဝေးကနေထိန်းချုပ်တာပါလူစပင်ရဲ့25ဘုံတဘုံလောက်ပဲရှိတဲ့ပျော်ပြောင်းတဲ့ဆိုလာပြားတွေကိုပိုးဟက်ရဲ့ဘိုက်မှာတက်ဆင်ထားပြီးတော့နောက်ခြေရောက်ကိုထိန်းချုပ်မဲ့အချက်ပြလှိုင်းတွေကိုထုတ်ပေးနိုင်တဲ့နည်းလမ်းကိုဂျပန်သုတေသနပညာရှင်တွေတီထွင်လိုက်တာပါဒီဆက်ရုပ်တစ်ပိုင်းပိုးဟက်တွေဟာဆက်ရုပ်တွေထက်ဘေးအန္တရာယ်ရှိတဲ့နေရာကိုပိုပြီးမြန်မြန်ဆန်ဆန်ထိထိရောက်ရောက်တုံ့ပြန်နိုင်ပါတယ်နောက်နာခဲ့ကြရင်တော့ဘက်ထရီတွေဆိုလာပြားတွေကိုဒီထက်သေးအောင်လုပ်မှဖြစ်ပြီးတော့အာယုံခံကိရိယာတွေနဲ့ကင်မရာတွေကိုပါသေးသေးလေးဖြစ်အောင်လုပ်ပြီးပိုဟက်ကိုပေါ်မှာထက်တက်ဖို့စီစဉ်နေပါတယ်
အခုလက်ရှိတက်ဆင်ထားတဲ့အစိပ်ပိုင်းတွေရဲ့ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ35ဒေါ်လာလောက်ပဲရှိပြီးတော့အဲ့ဒီပစ္စည်းတွေကိုပြန်ဖြုတ်လိုက်ရင်လည်းပိုးဟက်ကသူ့ငွေအတိုင်းပြန်နေထိုင်သွားနိုင်ပါတယ်ဒီပိုးဟက်တွေဟာ၄လအတွင်းအရွယ်ရောက်ပြီးတော့တက်တန်းကတော့၅နှစ်အထိရှင်သန်နိုင်ပါတယ်ခင်ဗျာ
ကျင်းသစ်စပိုင်ဒါမန်ပင့်ကူလူသားအဖြစ်တင်စားခေါ်ဝေါ်ကြတဲ့အလျန်ရောဘတ်ဟာသူ့အသက်60ပြည့်မွေးနေ့အဖြစ်အသက်48ထက်အမြင့်ရှိတဲ့တိုဒဲအင်နာဂျီစွမ်းအင်ကုမ္ပဏီကြီးတည်ရှိရာမိုးမျော်အဆောက်အုံကြီးကိုတွေ့တက်ခဲ့ပါတယ်။ရောဘတ်ဟာအမြင့်613ပြည့်ရှိတဲ့ဒီမိုးမျော်အဆောက်အုံကြီးကိုဘေးအန္တရာယ်ကင်းဖို့အကာအကွယ်တွေနဲ့လုံခြုံရေးကြိုးတွေမပါဘဲအလွတ်တွေ့တက်သွားခဲ့တာပါ။ပြီးခဲ့တဲ့လကအသက်60ပြည့်ခဲ့တဲ့ရောဘတ်ဟာပြည်သူနိုင်ငံမှာအသက်60ဆိုရင်အနာယူပင်စင်စားတဲ့အရွယ်ဖြစ်ပေမဲ့လို့လေဒါတကယ်တော့ဘာမှမဟုတ်ဘူးအားကစားတွေကိုလုံနိုင်သေးတယ်တက်တော့ကြွကြွနေနိုင်သေးတယ်ဆိုတာကိုပြချင်တဲ့အတွက်အခုလိုတက်ပြခဲ့တာလို့သူကပြောပါတယ်တိုဒဲဆွမ်းအင်ကုမ္ပဏီကြီးတည်ရှိတဲ့မိုးမျော်အဆောက်အုံကြီးကိုတွေ့တက်ရတဲ့အကြောင်းကလည်းရာသီဥတုပြောင်းလဲမှုတွေကိုသတိထားမိစေဖို့ဖြစ်ပြီးပြီးခဲ့တဲ့နှစ်တွေအတွင်းအကြိမ်များစွာတက်ခဲ့မှုပါတယ်သူဟာကမ္ဘာတစ်ပန်းကထင်ရှားတဲ့အဆောက်အဦတွေ150ကျော်ကိုတက်ရောက်ခဲ့ပြီးတော့ခွင့်ပြုချက်လည်းမယူတဲ့အတွက်မကြာခဏအဖမ်းခံရလိမ့်ရှိပါတယ
်။ဤချင်းနိုင်ငံကဒေသခံတဘာဝချင်းတင်းရေးအဖွဲ့တစ်ခုဟာနိုင်ငံတကာကမ်းခြေများတန်ရှင်းရေးနှင့်ထိမ့်မှတ်အဖြစ်နိုင်မြကမ်းဘေးမှာပလတ်စတစ်ဘူးတွေနဲ့ပိရမစ်ကြီးတစ်ခုတည်ဆောက်ခဲ့ပါတယ်။ Very Nice လို့နာမည်ပေးထားတဲ့ဒီအဖွဲ့ဟာ2018ခုနှစ်ကလေးကဤချင်းနိုင်ငံသားတွေအတွက်အသက်သွေးကြောဖြစ်တဲ့နိုင်မြကြီးတန်ရှင်းရေးကိုလှုပ်ဆောင်နေခဲ့တာပါ။ဤချင်းတငါတဲ့60လောက်ကပြီးခဲ့တဲ့45ရက်အတွင်းရင်ထဲကစူဆောင်းကောက်ယူခဲ့တဲ့ပလတ်စတစ်ဘူးတွေနဲ့ဒီပိရမစ်ကြီးကိုတိဆောက်ခဲ့တာပါနိုင်မြကြီးရဲ့ညဉ့်ညမ်းမှုတွေကြောင့်တငါတဲ့ရဲ့အသက်မွေးမှုထိခိုက်နေရပြီးတော့နိုင်မြထဲကအမိုက်တွေကောက်လာရင်အခုဒီအဖွဲ့ကငွေကြေးနဲ့လဲလှယ်ပေးပါတယ်ဒီပလတ်စတစ်အမိုက်တွေကိုအထည်ချုပ်စက်ရုံတွေကပြန်သုံးနိုင်ဖို့ပလတ်စတစ်အမြင်တွေထုတ်လုပ်တာနဲ့စွမ်းအင်ထုတ်တဲ့နေရာတွေမှာပြန်သုံးပါတယ်ခိုင်းမြင့်ထဲကနေတနေ့ကိုပလတ်စတစ်ကီလိုဂရမ်100လောက်တငါတယ်တွေကဖယ်ရှားပေးနေတယ်လို့ဒီအဖွဲ့ကပြောပါတယ်ခင်ဗျာ
ကမ္ဘာသလားထူခြားဆံမြတင်းများအစီအစဉ်ပါရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းတင်းအချင်းချက်ကိုဦးတင်မောင်တန်းပြောပြပေးပါဦး
အီရန်ဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီနဲ့အစိုးရကိုစတင်တဲ့ကြွေးကြော်သံတွေဩပြီးသူ့ရဲ့ရုပ်တုကိုသူ့မြို့မာရှတ်ပန်ဆန္ဒပြသူတွေကမိရှို့လိုက်ကြတာကိုလူမှုမီဒီယာတွေမှာတွေ့ရပါတယ်မြို့တော်တီရန်ပါဝင်အီရန်နိုင်ငံတလွှာမြို့ပေါင်း133မြို့မှာဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီရဲ့ရုပ်ပုံတွေကိုမိရှို့တာအပါအဝင်ပုံစံအမျိုးမျိုးနဲ့ပြည်သူတွေကဆန္ဒပြနေကြတာပါဂရိနိုင်ငံအေသင်မြို့မှာရှိတဲ့အီရန်တပ်ရုံးကိုဒီနေ့မှာဒတ်စီထည့်ထားတဲ့ပလင်းနဲ့လုပ်တဲ့လောင်စာဘုံးနဲ့ပြစ်သွားတယ်လို့အေသန်တင်းဌာနကပြောလိုက်ပါတယ်စနေနေ့ညတရကောင်းကျော်တင်းကလေးနေမနေ့ပိုင်းတနင်္လာမှာမျက်နှာကိုမျက်နှာဖုံးနဲ့ကာထားတဲ့မော်တော်ဆိုင်ကယ်မောင်းလာတဲ့သူနှစ်ယောက်ကပြစ်သွားတာဖြစ်တယ်လို့ဂရိတပ်ဖွဲ့ကပြောပါတယ်အဲ့ဒီဘုံးဟာတန်ယုံတန်ယံကိုထိပြီးကွဲသွားခဲ့ပြီးမြဲထိခိုက်ပျက်စီးသွားတာတော့မရှိဘူးလို့ဆိုပါတယ်မြောက်ကိုရီးယားနိုင်ငံပျုံယမ်းပြည်နယ်မြောက်ပိုင်းဒေသတေချွန်းဒေသကနေဒေသဆန်တော်ချိန်မနေ့6:53မိနစ်မှာတာတိုပြစ်ဒုံးကြီးတစ်စွန်းကိုမြောက်ကိုရီးယားကပြစ်လွတ်လိုက်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကပြောပါတယ်။7မိနစ်မပြည့်ခင်မှာကျလာခဲ့တယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဆိုပါတယ်။ကွာလွန်ဒူဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဆိုအာဘေရနိုင်ငံတော်စာပနခန်းနာကိုတက်ရောက်ဖို့တိုချိုမှာရှိတဲ့မြန်မာတန်ယုံကိုဖိတ်ကြားခဲ့တဲ့အတွက်မြန်မာတန်ယုံဝန်တန်းဟောင်တယောက်ကစနေနေ့ကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အကြမ်းမဖက်ပူးပေါင်းဆောင်ရွက်ခြင်းမပြုတဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ယာဒုကဖယ်ရှားခံထားတဲ့တန်တမာဟောင်းဦးအောင်စိုးမိုးနဲ့တွေ့ဆုံပြီးဂျပန် Times သတင်းစာကအခုလိုသတင်းရေးသားခဲ့တာဖြစ်ပါတယ
်။သတင်းအချင်းချက်ကိုဦးတင်မောင်တန်းကြေညာပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအတန်းဖန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Dana နဲ့ Tian Wang တို့ဖြစ်ပါတယ်။ PO American အတန်းရဲ့ဒီကနေ့ညဖက်9:20အစီအစဉ်တွေကို line meter 3051နဲ့ line meter 190အပြင် PO ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကြမ်းမှရှင်လမ်းပါစေရှင်။ PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောက်ပါ
This program has come to you from the Voice of America, Washington.